အခုမန္တလေးတိုင်းမှာအခုဒီလေယာမြေ 208A ကလေအခုပြန်ပေးမဲ့ခန်းနာလုပ်တော့မယ်ပေါ့နော်ဒီအစိုးရတဲ့လက်ထက်မှာဒါပထမဆုံးအကြိမ်လေယာမြေတွေကိုပြန်ပေးတဲ့ခန်းနာပေါ့လေဒီပေါ်မှာမဆွဆွနှွေးရဲ့အမြင်နဲ့သုံးသက်ချက်လေးသိချင်လို့ပါက
ျမတို့ကပေါ့နော်မေလ30ရက်နေ့တွေကနေပြီးတော့အစိုးရတဲ့ကနေပြီးတော့လေယာမြေတွေအတွက်ပေါ့နော်ဥပဒေမူကြမ်းတွေရေးဆွဲပြီးပြီပေါ့နော်30ရက်နေ့ကိုအလွတ်တော်မှတည်ပြုမယ်လို့ဒီပိုင်းတရားဝင်သိရတယ်ပေါ့နော်ဒါပေမဲ့30ရက်နေ့မှာဒီဥပဒေမူကြမ်းကိုပေါ့အစိုးရနေပြီးတော့ဒီသက်တော်မှာအတိမပြုဘူးပေါ့အဲ့ဒီပေါ်မှာလည်းကျမတို့ကနေပြီးတော့တောင်းတဲ့သမားတွေတက်ရိုက်အကျိုးသက်ရောက်စေမဲ့ဥပဒေတွေကိုလိုအပ်တဲ့ဥပဒေတွေကိုထည့်သွင်းပြင်ဆင်နေတဲ့ဆိုတာမျိုးကိုကျမတို့ပေါ့နော်ညှော်မှန်းလို့ရတယ်ပေါ့အခုမန္တလေးကိုင်းမှာလို့ဒါဧက200ကျော်ပေါ့အစိုးရတဲ့အနေနဲ့ဒါပြန်လဲဆွတ်လို့ကိုရတာပေါ့ကျမတို့အကျိုးဆိုပါတယ်ဒါပေမဲ့တိုင်းနဲ့ပြည်နဲ့အတီးတီးမှာပေါ့နော်ဒီနေရာမြေသိမ်းဆီးမှုတွေဟုတ်အရင်ရခိုင်အစိုးရအသိဉာဏ်ကမရာအစိုးရအဆက်ကလို့တော့ဒီဖြည့်ချင်းဆောင်ရွက်မှုတွေအားနည်းပြီးတော့ပေါ့နော်လေယာဉ်မြေပြဿနာတွေမဖြည့်ချင်းနိုင်ခဲ့တဲ့ပြဿနာတွေအများကြီးပဲအရင်တော့ထုတ်ပြန်ထားတဲ့လေယာဉ်မြေဥပဒေမှာတောင်းတဲ့သမားတွေကိုတည့်ရအကျိုးမပြုတဲ့ဥပဒေတွေဖြစ်နေတယ်အဲ့ဒီဥပဒေတွေကိုပေါ့နော်ပြန်လည်ပြင်ဆင်ပြီးတော့ဒီသိမ်းဆီးကန်တောင်းတဲ့သမားတွေရဲ့ဒီလေယာဉ်မြေအမြင့်ပွားမှုတွေကိုဖြည့်ချင်းနိုင်မယ်ဆိုရင်ဘူအောင်မြင်နိုင်မယ်လို့တော့ကျွန်တော်တို့ကအကြံပြုချင်တယ်
ဟုတ်ကဲ့အခုလောလောဆယ်အထီးပေါ့လေဟိုလေယာမြေတင်းစီခံရတဲ့ဒီပြဿနာတွေဒီတင်းဆက်ခံရတဲ့အခြေအနေတွေကလေဟိုဘလောက်အထိရှိနေသေးတယ်လို့ဒါမဆဆုနေလို့ပြောနိုင်အောင်မလဲ
အဲကျွန်တော်တို့ပေါ့သိထားတာကတော့အရင်အစိုးရလက်ထက်မှာပေါ့နော်လေယာမြေအမြင့်ပွားမှုတွေကကျွန်တော်တို့ကမြို့နယ်တိုင်းမြို့နယ်တိုင်းမှာအခုမန္တလေးတိုင်းမှာဆိုရင်တိတ်နဲ့ချီပြီးတော့ရှိတယ်အဲမြို့နယ်တိုင်းမြို့နယ်တိုင်းမှာကကျွန်တော်တို့ကစောင်းကနန်းပိန်းကနန်းအထိပေါ့နော်လေယာမြေတင်းစီမှုလေယာမြေတင်းစီရဲ့ဧကရယ်ပေါ့နော်ဒီဆုံးယုံနေတာတွေလေယာမြေငင်းပွားမှုပြဿနာတွေရှိတယ်နိုင်ငံလုံးပိုင်းမှာဆိုင်ရဲ့ခြုံကြည့်မယ်ဆိုရင်ဒီကျွန်တော်တို့ဒီလေယာမြေငင်းပွားမှုတော့လေယာမြေတင်းစီမှုတွေကကျွန်တော်နိုင်ငံမှာဆိုစီမံကုန်ပြဿနာလို့ကျွန်တော်တို့ကပြောလို့ရတယ်အဲ့တော့ကျွန်တော်တို့နိုင်ငံရဲ့ပေါ့နော်ဖွံ့ဖြိုးတိုးတက်မှုကိုအဟံတားဖြစ်စေနိုင်တာလေကျွန်တော်တို့နိုင်ငံရဲ့ပေါ့နော်ဒီလူကြီးအများဆုံးဖြစ်တယ်ပေါ့နော်ဒီနေရာစိုက်ပျိုးရေးခန္ဓာဒီနေရာမြေတွေကိုတင်းပြီးတော့နေရာမြေတွေကိုဘာမှလည်းမလုပ်ဘဲနဲ့ဧကဘောင်းတိမ်းနဲ့တန်းနဲ့ချီပြီးတော့ပေါ့နော်ဒီနေရာမြေတွေအကွက်တွေကိုဒီတိုင်းပစ်ထားတယ်ပတ်လက်ထားတယ်အဲ့တော့ပတ်လက်ထားတဲ့အတွက်နေရာမြေဧကဘောင်းများစွာကနေပြီးတော့ဘာမှစတဲ့အေကမဖြစ်ခဲနဲ့ဒီနိုင်ငံဖွံ့ဖြိုးတိုးတက်ရေးကိုလည်းထိခိုက်ပြီးတော့တောင်ငံသမားတွေရဲ့ပေါ့နော်ဖွံ့ဖြိုးတိုးတက်ရေးကိုလည်းထိခိုက်နေတယ်ဒါပေမဲ့အဲ့ဒါအနေပေါ့နော်ဒီမြန်မာနိုင်ငံရဲ့အကြီးအမားဆုံးပြဿနာဖြစ်တယ်
အခုအစိုးရတက်လက်ထက်မှာအခုလို့စပြီးတော့ဆောင်ရွက်လာနိုင်ပြီဆိုတော့အခုဒီလက်သမားတွေအခုကြုံနေရတဲ့ဒီအခက်အခဲတွေလက်သမားပြဿနာတွေအားလုံးကအခုဒီအစိုးရတက်လက်ထက်ပေါ့လေဖြည့်ရှင်းနိုင်ဖို့အလားအလာမဆုစုနေလို့ဘယ်လောက်ထိမျှော်လင့်လို့ရနိုင်ပါပြီလဲ
အခုကတော့ပေါ့နော်ဟိုစာရင်းနဲ့200ကျော်လောက်ပဲဆိုတာမျိုးကတော့ဒီအခွင့်အရေးတင်အနေနဲ့ရတရားစီမံကိန်းမှာစတင်ပြီးတော့ဒီဒဏ်ရာမြေပြဿနာစိန်ခေါ်မှုယူအဲချိန်တိုင်းတင်အနေနဲ့စတင်ပြီးတော့လှမ်းလိုက်ပြီပေါ့အဲအဲ့လိုလှမ်းလိုက်တာကဟိုနည်းနည်းပါသေးတယ်200ကျော်ဆိုတာမျိုးကဟိုကျမတို့မန္တလေးတိုင်းမှာဆိုရင်ကျမတို့ပြည်ဦးမြန်မာကြီးပဲကျမတို့9သိန်းကျော်လောက်သိမ်းထားတာမျိုးတွေရှိတယ်မန္တလေးတိုင်းကအများဆုံးပဲနေရာမြေပြဿနာတွေတစ်မြို့နယ်မှာသိမ်းနဲ့ချီပြီးတော့တန်းနေပေါ့နော်သိမ်းထားတာအဲ့တော့ဒီပေါ့နော်ဒီမန္တလေးဝန်ကြီးချုပ်ကနေပြီးတော့အခုဆိုရင်အဲစပြီးတော့ပေါ့နော်ဒီနေရာမြေပြဿနာတွေကိုဒီမန္တလေးတိုင်းလက်ဆဲဝန်ကြီးတွေနဲ့ပေါ့နော်ပူးပေါင်းပြီးတော့ဌာနဆိုင်ရာတွေကနေပြီးတော့ဒါကိုအဲပြန်လည်ပြရပွဲပွဲတာ200ကျော်ဆိုတာအမတန်မှနည်းပါသေးတယ်အဲ့တော့ဒီနေရာမြေသိမ်းဆီးမှုတွေကိုအစိုးရအနေနဲ့ဖြည့်ဆည်းနိုင်ဖို့အတွက်ပေါ့နော်ဒီတောင်းတသမားတွေကိုတိုက်ရိုက်အကျိုးပြုတဲ့ဥပဒေတွေကိုပေါ့နော်အရင်ဥပဒေတွေကိုလွတ်တော်မှာအတည်ပြုပြီးတော့အတည်ရဝင်ပေါ့နော်ဥပဒေတွေကိုဒီလိုမျိုးဥပဒေတွေနဲ့ဖြည့်ရှင်းပါမယ်အခုပေါ့နော်မြေရပြန်လဲစစ်စီရေးဖို့ကော်မတီပဲဖွဲ့နိုင်သေးတာခရိုင်တို့တိုင်းတို့ကြီးရွာအဆင့်တို့မဖွဲ့သေးဘူးအဲ့တော့ဒီအစိုးရတဲ့အနေနဲ့လေယာဉ်ပြဿနာနဲ့ပတ်သက်ပြီးတော့ပေါ့နော်ဘယ်လိုမျိုးဆောင်ရွက်ရမယ်ဆိုတာမျိုးဌာနဆိုင်ရာတွေညွှန်ကြားချက်တွေမဝင်သေးဘူးအဲ့တော့ပေါ့နော်ဥပဒေလုံထုံးလုံကြီးနဲ့အညီပေါ့နော်ရတရားစီမံကိန်းမှာဟိုနင်ဘဟုမှာဖွဲ့စည်းထားတဲ့အပြင်ပေါ့နော်တိုင်းတို့ခရိုင်ပြည်နယ်အဆင့်အဲဒီရအောက်စုကြီးကိုဖွဲ့စည်းပြီးတော့ပေါ့နော်လေယာမြေပြဿနာတွေပေါ့နော်သိသိထားတဲ့လေယာမြေပြဿနာတွေကိုညွှန်ကြားချက်တွေကိုထပြီးတော့ပေါ့နော်ဆောင်ရွက်နိုင်မယ်ဆိုရင်တော့ပိုအောင်မြင်နိုင်တယ်လို့ကျမတို့ကယုံကြည်တယ်ချင်း
မဆုစုနှွေးရဲ့ခုလိုပြကြပေးတာကျေးဇူးတင်ပါတယ်ရှင်